ီရဲဝင်ကြီးဌာနကရေးဆွဲထားတဲ့ငွေကြေးခေါ်ဝါချမှုတိုက်ဖျက်ရေးဥပဒေမူကြမ်းနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေမူကြမ်းနှစ်ခုကိုနိုင်ငံတော်သမ္မတကပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကပြည်အောင်စုလွှတ်တော်နိုင်ကစီပေးပို့ထားခဲ့တာပါ။လာမယ့်ဖေဖော်ဝါရီလ10ရက်ကနေ14ရက်နေ့ထိပြည်ထောင်နိုင်ငံပဲရစ်မြို့မှာကျင်းပမယ့် FATF Financial Action Task Force နှစ်ပတ်လည်စည်းဝေးမှာမြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေကိုဆွေးနွေးမှာဖြစ်တဲ့အတွက်ကြောင့်ဒီဥပဒေမူကြမ်းနှစ်ခုစလုံးဟာမြန်မာနိုင်ငံအတွက်အရေးကြီးကြောင်းသိရပါတယ်။ဒါကြောင့်ဒီဥပဒေတွေကိုဖေဖော်ဝါရီလဇန်ပိုင်းမှာတင်အတည်ပြုပြဋ္ဌာန်းနိုင်ဖို့လိုအပ်တယ်လို့ပြည်ထောင်ဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းကအမျိုးသားလွှတ်တော်မှာဒီနေ့တက်ရောက်ပြောကြားခဲ့ပါတယ်
။2014ခုနှစ်ဖေဖော်ဝါရီလ10ရက်မှ14ရက်နေ့အတွင်းပြည်ထောင်နိုင်ငံပဲရစ်မြို့မှာကျင်းပပြုလုပ်မယ် FAT ဘက်စီဝေးမှာမြန်မာနိုင်ငံရဲ့တိုးတက်မှုကိုထပ်မံဆွေးနွေးမှာဖြစ်ပါတယ်။တိသာထင်ရှားတဲ့တိုးတက်မှုတွေမရှိပါကဓာတ်ပြန်အရေးယူမှာပြုလုပ်သွားမှာဖြစ်ကြောင်းအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ငွေကြေးခေါ်ဝါချမှုတိုက်ဖျက်ရေးဥပဒေတို့ကိုဆောလင်စွာပြဋ္ဌာန်းရန်လိုအပ်ကြောင်းကို FATF နဲ့ APG တို့ကအကြောင်းကြားလာပါတယ်။တံပြန်ရေးယူခြင်းနဲ့စီးပွားရေးပိတ်ဆို့မှုခံရမည်ဖြစ်ရာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်စအခြေအနေများကိုထိခိုက်စေမှာဖြစ်ပါတယ်။ဒါကြောင့်ထက်ပါဥပဒေကြမ်းနှစ်ရပ်ကို2014ခုနှစ်ဖေဖော်ဝါရီလမတိုင်မီဥပဒေဖြစ်ပြဋ္ဌာန်းနိုင်ရာမြန်မာနိုင်ငံအတွက်အရေးတကြီးလိုအပ်ချက်ရှိပါတယ
်။အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေမူကြမ်းကိုဒီနေ့အမျိုးသားလွှတ်တော်မှရောက်ရှိလာပြီဖြစ်တယ်လို့ငွေကြေးခေါ်ဝါချမှုဥပဒေမူကြမ်းကတော့ပြည်သူ့လွှတ်တော်စီရောက်ရှိနေပြီလို့သိရပါတယ်။နိုင်ငံတော်သမ္မတကဒီဥပဒေနှစ်ရပ်စလုံးကိုလွှတ်တော်ကအတည်ပြုပြဋ္ဌာန်းပေးဖို့တင်ပြထားတာရှိတဲ့အတွက်ဥပဒေကြမ်းကော်မတီအနေနဲ့သက်ဆိုင်ရာပြည်ထောင်စုဝန်ကြီးဌာနနဲ့ပြင်ဆင်တဲ့အချက်တွေကိုပြင်ဆင်ပြီးလာမယ့်လွှတ်တော်အစည်းအဝေးတွေမှာဆွေးနွေးပြီးအမြန်ဆုံးပြဋ္ဌာန်းနိုင်ဖို့အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကဒီနေ့အမျိုးသားလွှတ်တော်အစည်းအဝေးမှာပြောကြားခဲ့ပါတယ
်။အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနှင့်ငွေချေးခဝါချမှုတိုက်ဖျက်ရေးဥပဒေများကို2014ခုနှစ်ဖေဖော်ဝါရီလပထမပတ်အတွင်းပြဋ္ဌာန်းနိုင်ရန်အရေးကြီးလိုအပ်လျက်ရှိပါသည်။၎င်းဥပဒေနှစ်ခုကိုမပြဋ္ဌာန်းနိုင်ပါကငွေချေးနှင့်စီးပွားရေးပိတ်ဆို့အရေးယူခံရမှုထပ်မံဖြစ်ပေါ်လာနိုင်ပါသဖြင့်အချိန်မီပြဋ္ဌာန်းပေးနိုင်ရည်ဦးစားပေးဆောင်ရွက်ပေးနိုင်ပါသည်လို့ဖော်ပြထားတာရှိပါသည်။အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေကြောင့်တော့အမျိုးသားလွှတ်တော်ကိုရောက်ရှိပါပြီ။ငွေချေးခဝါချမှုတိုက်ဖျက်ရေးဥပဒေကြောင့်တော့ပြည်သူ့လွှတ်တော်မှာဒီနေ့စပြီးတော့တင်ပါပြီ။ဥပဒေကြမ်းကော်မတီအနေနဲ့ကတက်ဆိုင်ပြည်ထောင်ဝန်ဌာနနဲ့ခေါ်ယူပြီးတော့ပြင်ဆင်တဲ့အချက်တွေကိုပြင်ပမှာတခါလေးအပြည့်ပြည့်နှိုင်းလိုက်ပါ
။မြန်မာနိုင်ငံအတွက်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေဆိုတာရှိနေမှပြည်သူတွေအတွက်ဘေးအန္တရာယ်ကိုကာကွယ်ပေးနိုင်မှာမို့ဒီဥပဒေရှိနေဖို့လိုအပ်ကြောင်းမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပညာအောင်မိုးကပြောပါတယ
်။ကျွန်တော်တို့ကဥပဒေရှိတယ်မှသူကကာကွယ်နိုင်မယ်။ဥပဒေမရှိဘူးဆိုရင်ကျွန်တော်တို့ဘယ်လိုလုပ်ရမှမသိဘူးဖြစ်မယ်။လှုပ်တဲ့ခါကျရင်လွန်သလားမှားသလားအဲ့ဒါမျိုးဖြစ်နိုင်တယ်လေ။အဲ့တော့ဥပဒေရှိမှဘယ်ဟာကိုအရေးယူမယ်ဘယ်လိုလုပ်မယ်ဆိုရဲလို့ဖြစ်အောင်အဲ့တော့ဥပဒေကအရှိကိုရှိရမယ်။အခုအချိန်နေဆိုရင်တော့ဥပဒေပြုစားဖို့တော့လိုအပ်တယ်။
ငွေကြေးခေါ်ချမှုဥပဒေဆိုတာလေနိုင်ငံတကာကလာရောက်ရင်းနှီးမြှုပ်နှံသူတွေအနေနဲ့ပြည်တွင်းမှာတရားမဝင်တဲ့နှီးလန်းတွေနဲ့ရလာတဲ့ဝင်ငွေတွေကိုငွေကြေးခေါ်ချပြီးလုပ်ငန်းလုပ်ကင်သူတွေနဲ့ရှင်ပြိုင်ဖို့ဆိုတာခက်ခဲတာမို့ဒီဥပဒေကအရေးကြီးကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ကိုကပြောပါတယ
်။နိုင်ငံတကာနဲ့ကြတော့ရင်းနှီးမြှုပ်နှံသူတွေကြားမှာပေါ့နော်။တရားဝင်လာပြီးစီးပွားရေးလုပ်ချင်တဲ့လူတွေ၊တရားဝင်လာပြီးရင်းနှီးမြှုပ်နှံကျင်တဲ့လူတွေတို့တို့လည်းခက်ခဲနေဖြစ်သွားစေတာပေါ့။ဒီဘန်စနစ်တို့ငွေကြေးလဲလှယ်မှုအဲ့ဒီပုံမှာလည်းခက်ခဲနေဖြစ်သွားစေတာပေါ့နော်။ဘယ်ပုံပဲနီးနဲ့မတိမှန်းမသိရရပေါ့ရလာနေနဲ့မြန်မာနိုင်ငံငွေကြေးတဲ့ကိုဝင်လာလိုက်ထွက်သွားလိုက်ပေါ့ဗျာ။ဝင်လိုက်ထွက်လိုက်လုပ်တာပေါ့ဗျာ။ထွက်လာတယ်ဆိုတဲ့အခါမှာကျွန်တော်တို့ရဲ့ဒီလက်ရှိငွေလဲနှုတ်ပေါ့နော်။အဲ့ဒီပုံမှာလည်းပဲအထူးကံမှုတွေပဲဖြစ်သွားနိုင်တာပေါ့။နောက်ရင်းနှီးမြှုပ်နှံတဲ့အခါမှာလည်းတဲ့မြန်မာပြည်မှာလာရောက်ပြီးတော့ဟိုရေးချေရင်းနှီးမြှုပ်နှံခြင်းနဲ့နော်ရင်းနှီးမြှုပ်နှံသူတွေအတွက်လည်းပဲဒါမရှိဘူးဆိုရင်လည်းတရားဝင်ငွေကြေးနဲ့တရားဝင်အခွန်တွေတွင်းပြီးတော့တရားဝင်အလုပ်ကမှခံပြီးတော့လုပ်ကြရတဲ့လူတွေအတွက်ကြတာလည်းဒါတွေကလည်းအနောက်ချက်တွေဖြစ်တာပေါ့။တရားမျှတတဲ့ပြန်ရှင်းမှုမဟုတ်ပဲနဲ့ပေါ့နော
်။အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေမူကြမ်းမှာတော့အခန်း19ခန်းပါဝင်ပြီးငွေကြေးခေါ်ချမှုတိုက်ဖျက်ရေးဥပဒေမူကြမ်းမှာအခန်း15ခန်းပါဝင်တယ်လို့သိရပါတယ်။လွှတ်တော်နေရာစလုံးကဆွေးနွေးအတည်ပြုဖို့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့အချိန်မီဆွေးနွေးတင်ပြလာဖို့ကိုလည်းလွှတ်တော်ဥက္ကဋ္ဌတွေကတိုက်တွန်းထားကြောင်းသိရပါတယ်ခင်ဗျာ။